လသမဂ္ဂဆိုင်ရာကိုလှုပ်ချန်ဖို့အတွက်ကြံစည်မှုဆက်ဆွဲခြင်းနဲ့နယူးယောက်မြို့ကမြန်မာနိုင်ငံသားနှုတ်ကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးအရေးယူထားပါတယ်။မြန်မာနိုင်ငံသားတွေဖြစ်တဲ့အသက်28နှစ်အရွယ်ဖြိုဟင်းထွန်းနဲ့အသက်20အရွယ်ရဲဟင်းစောတို့နှုတ်ကိုသမ္မတကြီးကိုလှုပ်ချန်ဖို့အတွက်ပူးပေါင်းကြံစည်မှုနဲ့ဖမ်းဆီးလိုက်တယ်လို့နယူးယောက်တောင်ပိုင်းခရိုင်တရားသူကြီးအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI နယူးယောက်ရုံးနဲ့နယူးယောက်ရဲတပ်ဖွဲ့ကော်မရှင်နာရုံးကတောက်ချန်နေမှာပူးတွဲကြေညာလိုက်တာပါ။သမ္မတကြီးကိုအပြင်းထန်ဒဏ်ရာရအောင်ဒါမှမဟုတ်တပ်ဖြတ်ဖို့အတွက်ဇူလိုင်လလောက်ကနေဩဂုတ်လဆန်းတဝိုက်လောက်အတွင်းလှစ်ဝက်ကြံစီခဲ့တယ်လို့တရားခွင်မှတ်တမ်းတွေမှာဖော်ပြထားပါတယ်။အမေရိကန်အာဏာပိုင်တွေရဲ့စုံစမ်းဖော်ထုတ်ချက်အရပူးပေါင်းကြံစီမှုမှာပါဝင်သူတွေဖြစ်တဲ့ဆက်ဆွဲခံရသူတဦးဖြစ်တဲ့ဖြိုးဟင်းထွတ်ဟာမြန်မာစစ်တပ်ကိုလက်နက်ရောင်းနေတဲ့ထိုင်းနိုင်ငံကလက်နက်ပွဲစားတဦးနဲ့ဆက်သွယ်တိုင်ပင်ခဲ့တယ်လို့ဆိုပါတယ်။လက်နက်ပွဲစားနဲ့တိုင်ပင်ရမှာတမ္မကြီးယာရုကနေဖယ်ရှားအောင်ဖယ်ရှားပြောင်းအတွက်အပြင်းထန်ဒဏ်ရာရတဲ့အထိလှုပ်ဖို့ဒါမှမဟုတ်အပြက်ရှင်းပြစ်ဖို့သဘောတူခဲ့ကြတယ်လို့ပြောပါတယ်။လုံမဲ့အကြံစီတွေအတွက်အစီအစဉ်တွေအတွက်ဆွဆွဲခံထားရသူနောက်တစ်ယောက်ဖြစ်တဲ့ရဲဟင်းစော်ကိုဒေါ်လာ4000နှစ်ကြိမ်လွှဲပေးခဲ့ပြီးနောက်ထပ်1000ထပ်ပြီးပေးဖို့လည်းသဘောတူခဲ့တယ်လို့တရားရုံးမှတ်တမ်းမှာဖော်ပြထားတာပါ။ဖမ်းဆီးခံထားရသူတွေကိုအပြစ်ရှိကြောင်းတရားရုံးကလည်းဆုံးဖြတ်မယ်ဆိုရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်နဲ့5နှစ်ကြာခံနိုင်ပါတယ်။တမကြီးဦးကျော်မိုးထွန်းဟာဖေဖော်ဝါရီ1ရက်နေ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လွတ်ရက်ကိုဆန့်ကျင်ကြောင်းတရားဝင်ပြောဆိုထားတာဖြစ်ပြီးအာဏာသိမ်းတဲ့လွတ်ရက်နဲ့နောက်ဆက်တွဲလူခွင့်ရေးချိုးဖောက်မှုတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုက်အဝန်းမှာတင်ပြနေသူဖြစ်ပါတယ်။မြန်မာစစ်ကောင်စီကတော့တမကြီးကိုယာရုကနေဖယ်ရှားပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့အလို့ရှိနေတယ်လို့သတင်းထုတ်ပြန်ထားပါတယ်။